အမေရိကန်နိုင်ငံပက်ဆယ်ဗေးနီးယားပြည်နယ်ကိုစားပြုအောက်တိုဘာလတနေ့အတွက်အထူးရွေးကောက်ပွဲပြုလုပ်ခဲ့ရမှာအထက်ခံဒီမိုကရက်ပါတီကိုယ်စားလှယ်လောင်းဘက်ကသူကတ်တီအနိုင်ရခဲ့တယ်လို့ဒီနေ့မနေ့အစောပိုင်းမှာပဲကြေညာလိုက်ပါတယ်။ဒီအထူးရွေးကောက်ပွဲကိုပြည်နယ်မြို့တော်ပစ်ဘတ်ပြင်ပမြို့တစ်ခုမှာကျင်းပရမှာဒီမိုကရက်တစ်ပါတီကိုယ်စားလှယ်ကော်နာလက်မနေနဲ့မနေ့ညမဲရီအတွက်ပြီးချိန်အထိစုစုပေါင်းပဲ23,000ကျော်ရှိရမှာမဲ900နဲ့ပဲကပ်ပြေးအသာစီးရနေတာပါ။ဒါပေမဲ့မြို့နယ်ရွေးကောက်ပွဲရရှိတဲ့ဘက်ကတော့မနေ့ကကျင်းပခဲ့တဲ့ဒီရွေးကောက်ပွဲနောက်ဆုံးရလဒ်ကိုတော့မချိန်ရသေးပါဘူး။သတင်းမီဒီယာတွေအတွက်လည်းအခုမစ္စတာလမ်နဲ့သူ့ပြိုင်ဘက်အစိုးရပါတီ Republican ကိုယ်စားလှယ်လောင်း Rick Scandro ကမဲသိမ့်မပြတ်သေးတာကြောင့်ဘသူနိုင်နေဆိုတာကိုအတိအကျပြောဖို့စောင့်နေပါသေးတယ်။အမေရိကန်ရေတပ်တာဝန်နဲ့အစိုးရရှေ့နေတာဝန်တွေကိုထမ်းဆောင်ခဲ့တဲ့အသက်33နှစ်အရွယ်မစ္စတာလမ်ကသူ့မဲဆွေရွေးကောက်ပွဲထောက်ခံသူတွေကိုမေကွန်းပြော့ရမှာအခုလိုအနိုင်ရသွားပြီလို့ကြေညာခဲ့တာပါ။ဒါပေမဲ့သူ့ပြိုင်ဘက်အသက်60အရွယ်လီဒက်ချယ်လန်ရရှိအောင်မစ္စတာဆက်ကွန်ကတော့သူ့မဲဆွေပွဲတွေကိုတညာလုံးဆက်လုပ်သွားမှာဖြစ်ပြီးဒီရွေးကောက်ပွဲအဆုံးမတတ်သေးဘူးလို့ဒီမတိုင်ခင်ကပဲပြောထားခဲ့ပါတယ်။တကယ်တော့သမ္မတဒေါ်နယ်ထရမ့်အနေနဲ့2016ခုနှစ်သမ္မတရွေးကောက်ပွဲတုန်းကဒီပင်ဆယ်ဗေးနီးယားပြည်နယ်ရွေးကောက်ပွဲမှာအနိုင်ရခဲ့တာမို့အခုအထူးရွေးကောက်ပွဲရလဒ်ကလာမယ့်နိုဝင်ဘာမှာကျင်းပမယ်လို့ထောက်ချပြပွဲရွေးကောက်ပွဲတွေအတွက်ကြိုတင်ချက်ပြလက္ခဏာဖြစ်နိုင်တယ်လို့သုံးသပ်မှုတွေရှိနေပါတယ်ခင်ဗျ။